နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ခံထားတဲ့ Riders သတင်းတောက်ကိုဝါလုံးကဒီကနေ့အင်ကာနေ့ဒုတိယမြောက်နေ့အဖြစ်တရားရုံးမှာထွက်ဆိုရမှာတော့သူတို့ကိုဖမ်းဆီးခဲ့စဉ်ကခေါင်းဆုဆွတ်ခဲ့တဲ့အကြောင်းနဲ့အိမ်မရအောင်လဲလုပ်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်အမျိုးသား10ဦးတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေကြချိန်မှာ Riders သတင်းထောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဖမ်းဆီးခံခဲ့ရတာဖြစ်ပြီးဒီလ9ရက်နေ့မှာထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချခံရနိုင်တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ခံရတာဖြစ်ပါတယ်။သူတို့ကိုဖမ်းဆီးချိန်မှာရဲတွေကခေါင်းဆုဆွတ်ပြီးတနေရာကိုခေါ်သွားခဲ့တဲ့အကြောင်းနောက်ပိုင်းမှာမှတန်တရားရှိသူတွေကိုနှင်းပန်းစစ်ဆေးတဲ့နေရာဆိုတာကိုသဘောပေါက်ခဲ့တယ်လို့လည်းကိုဝါလုံးကပြောပါတယ်။နှစ်နာရီတခါစစ်မေးခဲ့ကြပြီး၃ရက်ဆက်တိုက်အိတ်ခွင့်မရခဲ့ဘူးလို့လည်းသူကပြောပါတယ်။အစုလိုက်တပ်ဖြတ်မှုအကြောင်းသတင်းမရေးဖို့ရဲတွေကသူတို့ကိုစီရင်ခဲ့တဲ့အကြောင်းဗုဒ္ဓဘာသာဝင်ဖြစ်တဲ့သူတို့အနေနဲ့မွတ်စလင်တွေသိတဲ့တဲ့ရင်ကိုဘာကြောင့်ရေးရတယ်လဲဆိုတာကိုလည်းစစ်ဆေးသူတွေကမေးမြန်းခဲ့တယ်လို့ကိုဝါလုံးကပြောပါတယ်။ Riders သတင်းထောက်နှစ်ဦးတို့ဖမ်းဆီးထိမ့်သိမ်းခံထားရတာအခုဆိုရင်9လရှိခဲ့ပြီလဲဖြစ်ပါရဲ့ရှင်။